အာဖဂန်နစ္စတန်နိုင်ငံမြို့တော်ကဘူးမှာတဲခူကန်တခုကိုတိုက်ခိုက်ခံရတဲ့အတွက်ထိခိုက်ဒဏ်ရာရသူတွေထဲမှာတရုတ်နိုင်ငံသား5ဦးပါဝင်တယ်လို့တရုတ်နိုင်ငံသားရဲ့ဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူဝမ်ဝင်ပင်ကအင်ကာနေတုံကသတင်းစာရှင်းလင်းပွဲမှာပြောဆိုလိုက်ပါတယ်
။据我们了解，在这次恐袭事件当中，有五名中国公民受伤，此外呢，也有几位阿富汗军警遇难。
အာဖဂန်မှာရှိတဲ့တရုတ်တန်ရုံအနေနဲ့အာဖဂန်ယာယီဆိုရနဲ့အတူအခိုင်အမာရပ်တည်လျက်ရှိပါတယ်။ဒဏ်ရာရသူတွေကိုအစွမ်းကုန်ကူညီဆောင်ရှောက်ဖို့ကိုလည်းတန်ရုံအနေနဲ့တောင်းဆိုပါတယ်။ဒီကိစ္စကိုစုံစမ်းစစ်ဆေးပြီးတရားဥပဒေအရေးယူဖို့နဲ့အာဖဂန်မှာရှိတဲ့တရုတ်နိုင်ငံသားတွေရဲ့လုံခြုံရေးကိုတိုးမြှင့်ဖို့တောင်းဆိုထားတယ်လို့တရုတ်နိုင်ငံသားရဲ့ဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူကပြောဆိုခဲ့ပါတယ်။ဒီဘုံခွဲတိုက်ခိုက်မှုကို ISISK ကလုပ်တာဖြစ်တယ်လို့ထုတ်ဖော်ပြောဆိုထားပါတယ်။